မေကန်ပီလာဘူးမင်းနီဆိုတာပြည်နယ်မှာကျင်းပနေတဲ့ပြည်နယ်ဆင်အထက်တန်းကျောင်းနဗန်းပွဲတွေထဲမှာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ကရင်ဒုက္ခတဲ့အမွန်ကြီးကိုလည်းပါဝင်ရှင်ပြိုင်နေပါတယ်သူတို့နှစ်ဦးကိုအားပေးနေသူတွေလည်းအများပြားရှိပါတယ်ဒီအကြောင်းကိုခူကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဖာကီနဲ့ဆာလာဆိုတဲ့ကရင်အမွန်ကြီးကိုနှစ်ဦးဟာလာသားရွယ်လောက်မှာမြန်မာနိုင်ငံကထွက်လာကြပြီးထိုင်းမြန်မာနယ်စပ်ဒုက္ခတဲ့စခန်းမှာနေခဲ့ကြပါတယ်သူတို့အသက်9နှစ်လောက်ရောက်တဲ့အခါမှာတော့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ချေချခဲ့ကြပါတယ်အခုတော့မင်းနီဆိုတာပြည်နယ်မာရှယ်မြို့မှာသူတို့နေထိုင်ကြပြီးတော့အဲ့ဒီမြို့ကထက်တန်းကျောင်းမှာတ냐တင်းနေပါလေအဲ့ဒီကျောင်းကထိုက်ကားလို့ခေါ်တဲ့နဗန်းတင်းမှာစာကီနဲ့ဆာလာညီကိုနှုတ်ကတော့နာမည်ကြီးတွေပါသူလိုတော့ပဲကျင်းပနေတဲ့မင်းနီဆိုတာပြည်နယ်ထက်တန်းကျောင်းကြီးရဲ့ပြည်နယ်ဆင့်နဗန်းပြိုင်ပွဲတွေမှာစာကီနဲ့ဆာလာတို့ညီကိုတွေဝင်ပြိုင်နေကြပြီးတော့သူတို့နေတဲ့မြို့ကမာရှယ်မြို့ကနေကပြိုင်ပွဲတွေမှာအကြီးကျယ်လာပြီးတော့အပိတ်နေကြပါလေဒီကိယမနီကိုအကြောင်းကို CBS ရုပ်သံသတင်းဌာနကရိုက်ကူးထုတ်လင်းခဲ့ပြီးသူတို့ရဲ့ဘဝနောက်ခံအကြောင်းကိုစာကီးနဲ့ဆာလာတို့ကရှင်းပြကြပါတ
ယ် We live in a refugee camp called Nopal We moved to the United States
No boat တို့ကတည်းကမှကျွန်တော်တို့နေခဲ့ပါတယ် American ပြည်တော်စုကိုကျွန်တော်တို့အသက်9နှစ်10နှစ်လောက်မှပြောင်းလာခဲ့ပါတယ်ဒီမှာကကျွန်တော်တို့နေခဲ့တဲ့နေရာနဲ့လုံးဝတခြားပြည်ပါပဲဇာတိဥတုလည်းတခြားပြည်ပဲဒီမှာကနှင်းနေကြတယ်လို့ပြောပြခဲ့တာပါစာကီကကိုလေးချင်း113ပေါင်တန်းမှာဝင်ရှင်ပြိုင်နေတာဖြစ်ပြီးတော့ဆာလာကတော့ပေါင်120တန်းမှာဝင်ပြိုင်နေပါတယ်။သူတို့ညီကိုနှုတ်ရဲ့ကြိုးပမ်းမှုတွေကိုအနိကအားပေးကူညီနေကြတဲ့မာရှယ်မျိုးကနေလည်းရှိပါတယ်။အဲ့ဒီထဲမှာအယ်ရော့နဲ့သူ့ရဲ့ဇနီးမယ်ရီတို့ဟာသူတို့ရဲ့မွေးစားမိပါတွေလို့ကူညီအားပေးနေကြတဲ့လူတွေပါ။ဒီမွန်ညီကိုနှုတ်ရဲ့တိုးတက်လာမှုတွေကိုအယ်ရော့ကရှင်းပြပါတယ
်။သူတို့ညီကိုတွေဒီလိုရောက်လာတော့ဒုတိယလမ်းမှာရှိပါသေးတယ်။အင်းလေးတို့လည်းမပြောရပါဘူး။ကျောင်းမှာသူတို့တော်တော်ကြိုးစားကြပြီးတော့အချိန်ကြီးကောင်းပါလေ။သူတို့ညီကိုနဲ့ကျောင်းကသူတို့ရဲ့ဆရာဆရာမတွေကိုချီးကျူးရမှာပါပဲ။အခုတော့သူတို့ထူးထွန်လာတာကအံ့ဩဖို့ကောင်းပါလေ
။ရောစဲပြိုင်ပွဲတွေမှာစာကီးကတပွဲရှုံးတပွဲနိုင်တဲ့ဆက်ရှင်ပြိုင်နေပြီးဆာလာကလည်းတပွဲရှုံးနဲ့ဆက်ပြီးတော့ဝင်ပြိုင်နေပါလေ။မကြခင်ရက်ပိုင်းတွေမှာအချိုးဘိုလီပွဲရောက်လာပါတော့မယ်။